နေပြည်တော်မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အပေါ်ဆွဲဆွထားတဲ့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အတွင်းပြည်စစ်ဆေးဖို့ဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေရှောက်ထားချက်ကိုတရားရုံးကလက်ခံလိုက်ပါတယ်။ဒေါက်ဆန်းစုကြည်ကသူနဲ့အမှုတွေတစ်ခုတည်းဖြစ်တဲ့သမ္မတဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့တရားတွေ့ဆုံဝင်ပေးဖို့ဒီကနေ့အထူးတရားရုံးမှာရုံထုတ်စင်မှာရှောက်ထားတောင်းဆိုခဲ့ပါတယ်။ဒီကနေ့နေပြည်တော်ရုံးချင်းအခြေအနေအပြည့်အစုံရန်ကုန်ကပေးပို့တဲ့သတင်းကိုတော့မက်ခင်ဖြူထွေးကပြောပြပါမယ်ခင်ဗျာ။
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမှုတွေကိုကြားနာစစ်ဆေးဖို့စစ်ကောင်စီကစစ်ဆင်ထားတဲ့နေပြည်တော်စစ်ကောင်စီဝင်းထဲကတီးထန့်အထူးတရားရုံးမှာဒီကနေ့ဒေါက်တာဆန်းစုကြည်ကိုဒုတိယအကြိမ်ရုံးထုတ်ပါရယ်ဒီကနေ့ရုံးချိန်မှာတော့ဒေါက်တာဆန်းစုကြည်အပေါ်ဆွဲဆိုထားတဲ့အမှုတွေဟာရိုးရှင်းတဲ့အမှုတွေဖြစ်လို့အမှုတစ်ခုချင်းစီကိုရပ်ပေါင်း180အထွန်းအပြည့်စစ်ဖို့ဒေါက်တာဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကရှောက်ထားခဲ့ပါရယ်ဒါကိုတရားသူကြီးဘက်ကလည်းလက်ခံခဲ့တယ်လို့အမှုဝင်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေကြီးဥက္ကမောင်စောက VUE ကိုပြောပါရယ်
ဒီကနေ့သမတဲ့ဆိုတာကအခုရဲ့အမျိုးသားပုံမှန်ရေကဘောတာသဘောတရားနော်ပုံမှန်အရကဖြစ်ကြအဲ့ဒါလေးဒီလေးစကြတော့ဒီလိုဖြစ်ဖြစ်ဒီလိုဆန်းဖြစ်လို့ရတယ်လေစပ်ပါမယ်အဲ့ဒါကိုရေပေါင်းတရားရှိစေစံပေါ်ရပါပါအဲ့တော့ရေပေါင်းတရားရှိစေဆိုရင်ဒီမှာရေပေါင်းတရားရှိစေအရင်ပြီးအောင်စစ်ဖို့ကြိုးစားကြတာပဲဟိုတမှုချင်းမှုတရားရှိစေခင်ဗျာဒါမဲ့တမှုချင်းတွေနေရမှာဒီမှာဆိုတော့သုံးခုနဲ့နှစ်ခုကျန်တာတင်းကြီးကလည်းဒီတိုင်းမှာသုံးခုရှိတယ်နော်ဒါတခါပြင်ညာနေတိုင်းမှာနှစ်ခုရှိတယ်အဲ့ဒီကွာတော့ကွာမှာဟုတ်အဲ့တော့အဲ့ဒီသုံးခုနဲ့နှစ်ခုအဲ့ဒီစစ်တာကညာတပေါင်းတရားရှိတဲ့ဒီမှာတရားနေပြီနဲ့ဒီကွာမှာပေါ့ညာအဲ့ဒီမှာဒီသုံးခုကညာတပေါင်းတရားရှိတဲ့အဲ့ဒီမှာမပြီးရဲ့နဲ့ဒီနေ့ကြာနေတာတော့ဆက်တာပေါ့ခလေ
းပုံကုံတွင်းကုံဥပဒေပုံမှာ၈ဆက်သွယ်ရေးဥပဒေပုံမှာ69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆိုင်ရာဥပဒေပုံမှ905ခါခွေနိုင်ငံတော်ကြီးညိုပြက်အောင်လှုံ့ဆော်မှုပုံမှ124ခါကြီးတို့အပြင်သဘာဝဘေးရန်နေထိန်းသိမ်းကာကွယ်ရေးအဥပဒေပုံမှ25နဲ့အမှုက2ခုဒီလိုမှုတွေကိုဒေါက်ဆန်းစုကြည်နေပြည်တော်မှာတရားစွဲခံထားတာပါတက်သေးတူတဲ့အမှု3မှုကိုတနင်္လာနေ့စစ်ဖို့နဲ့နောက်ထပ်တက်သေးတူနိုင်မဲ့2မှုကိုတော့အင်္ဂါနေ့မှာစစ်ဖို့သဘောတူခဲ့တယ်လို့ရှေ့နေဥက္ကမောင်စောကပြောပါတယ်ပေမှုတွေဘယ်နေ့ဖြစ်မလဲဆိုတာကိုတော့ရှင်းနေတွေအနေနဲ့ပြန်လဲစစ်စစ်ပြီးမှသာပြောဆိုမယ်လို့ပြောပါရယ်အဲ့ဒီလိုခွဲလိုက်တာဖြစ်လို့နေပြည်တော်အမှုအထက်လာမယ့်ဇွန်လ14ရက်နေ့ကစပြီးအပတ်စဉ်တနင်္လာနေ့အင်္ဂါနေ့မှာကြားနာစစ်ဆေးသွားမှာပါဒီနေ့တရားရုံးကိုလာတဲ့ဒေါက်ဆန်းစုကြည်ဟာနေကောင်းချမ်းမပုံရတယ်လို့ရှင်းနေတွေကပြောပါရယ်သူကလက်ရှိဖမ်းဆီးထားတဲ့အခြေအနေနဲ့ပတ်သက်လို့တော့ဥက္ကမောင်စောကအခုလိုပြောပြပါရယ်ကျွန်တော်ခံနေ
ရသူကအဲ့ဒီနေရာမှာပဲထူထားတယ်သူလည်းညမကြီးဟုတ်ရဲ့အဲ့ဒီနေရာမှာထားတယ်ကိုပြမဘူးဟိုပြမဘူးကိုလိုက်နေရပြန်ဘူးအခုကတခြားလူအိမ်မှာထားမယ်လို့အဲ့ဒီအိမ်မှာရှိနေတဲ့လူအကုန်လုံးကိုသူစီစဉ်ကိုပြောင်းလာတာအဲ့ဒါခေါ်လာတာ
စေဟနာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့မှာဒေါက်ဆန်းစုကြည်ကိုနေအခြေချုပ်ချထားခဲ့တာပါမေလ24ရက်နေ့ရုံးချိန်မတိုင်ခင်တရက်မှာသူ့ကိုနေရာတစ်ခုမှာပြောင်းရွှေ့အခြေချုပ်ချထားတာဖြစ်ပါတယ်လက်ရှိမှာဒေါက်ဆန်းစုကြည်ကိုထိန်းသိမ်းထားတဲ့နေရာမှာသူနဲ့အတူ9ယောက်ရှိတယ်လို့ဒေါက်ဆန်းစုကြည်ရဲ့ဥပဒေအကျိုးဆောင်ဖွဲ့ကပြောပါတယ်ဒီနေ့တရက်ခွင်မှာကြားနာလျှောက်ထားမှုမလုပ်ခင်ရှေ့တွင်တွင်နဲ့တွေးဆုံတဲ့အချိန်သူနဲ့အတူနေထိန်းသိမ်းခံထားရသူတွေရဲ့ကျန်းမာရေးစီးပွားဆိုင်ရာနဲ့စားသောက်ဆိုင်ရာအတွက်စီစဉ်ပေးဖို့ရှေ့တွင်အဖွဲ့ကဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်အမှုတစ်ခုမှာသူနဲ့အမှုတွေတစ်ခုတည်းဖြစ်တဲ့သမရဦးဝင်းမြင့်ဒေါက်တာမျိုးအောင်တို့နဲ့တွေ့ခွင့်ပေးဖို့လည်းတရားခွင်မှာဒေါက်ဆန်းစုကြည်ကတောင်းဆိုခဲ့တယ်လို့ရှင့်နေတော်မင်းမင်းစိုးကပြောပါတယ်
။ပြည်သူတွေကြမ်းမအောင်နေဖို့ပဲအဓိကတော့မှားတာပေါ့နော်။ကျန်တာကတော့ဟိုတူနေတဲ့မိသားစုစောင့်ဝတ်နေရေးအတွက်သူကဥစားပေါ့နော်ငွေလည်းနည်းနည်းနည်းသွားပြီပေါ့နော်။အဲ့အတွက်ကိုလည်းကျမတို့ဆောင်ရွက်ပေးနိုင်ရင်လည်းဆောင်ရွက်ပေးပါပေါ့။အဲ့လိုမျိုးတော့မှားပါတယ်ရှင်။နောက်ဆေးတွေလည်းလိုအပ်တဲ့ဆေးလေးတွေသူတို့တက်ဆိုင်ရာဌာနကတော့ပြောပါတယ်တဲ့ဒီလိုသူတို့စီစဉ်ပေးမယ်လို့ပြောပါတယ်ဒါပေမဲ့အမေမျိုးစီစဉ်တာမလိုချင်ဘူးပေါ့နော်မလိုချင်တဲ့အတွက်ကြောင့်မို့လို့ဟိုကိုဖတာကိုပဲဟိုကျမတို့တတ်နိုင်ရင်တော့လုပ်ပေးပါလို့အဲ့လိုမျိုးတော့ပြောပါတယ်ရှင်တက်ဆိုင်ရာထိန်းသိမ်းထားတဲ့တာဝန်ရှိတဲ့လူတွေနဲ့တွေ့ပြီးတော့မှအမေကိုယ်တိုင်လည်းပြောပါတယ်ရှင်ကျမရဲ့အခြေအနေကလည်းကောင်းပါတယ်လန်လန်ဆန်းဆန်းပါပဲရှင်နောက်ပြီးတစ်ခုဟိုစဦးဝင်းမြင့်ရဲ့ဒေါက်တာမျိုးအောင်ရဲ့အမေစုရဲ့၃ဦးတွဲဆောင်ခွင့်ရဖို့ပေါ့နော်အဲ့ဒါကိုလည်းဒီတရခွင့်ထဲမှာလည်းတောင်းဆိုပါရစေ။သုံးဦးစလုံးကလည်းအမှုတွေထဲမှာဖြစ်တဲ့အတွက်ကြောင့်မို့လို့တွဲဆောင်ပြီးစကားပြောခွင့်ရဖို့တောင်းတဲ့အခါမှာတရားသူကြီးကတော့ဒီတက်ဆိုင်ရာထိန်းသိမ်းထားတဲ့တာဝန်ရှိတဲ့လူတွေနဲ့ညှိနှိုင်းပြီးဆောင်ရွက်ပါလို့ပြောပါရစေ။ကျမတို့အဲ့ဒါကိုလည်းဒီထိန်းသိမ်းထားတဲ့လူတွေနဲ့တခါတည်းအမေနဲ့တွေ့ပြီးရောမှအကုန်စုပြီးရောမှတောင်းဆိုပါရစေ။
နိုင်ငံတော်လူဝတ်ချက်အဥပဒေနဲ့ရန်ကုန်မြို့မှာစွဲဆိုခံထားရတဲ့အမှုနေပြည်တော်ကိုလွှဲမလွှဲကြားနာဖို့နေပြည်တော်အထူးတရားရုံးမှာလာမယ့်ဇွန်လ23ရက်ရုံးချိန်ခေါ်ထားပါရစေ။ဒီကြားနာပွဲမှာဆွတ်ဆွဲခံရသူကိုယ်တိုင်လျှောက်ထားမဲ့အကြောင်းပြည်ထောင်စုတရားလွှတ်တော်ချုပ် website မှာဖော်ပြချပါမယ်လို့ဒီကိစ္စကိုဒေါက်ဆန်းစုကြည်မသိထားဘူးလို့ရှင်းနေတွေကပြောပါရယ် ကိစ္စအားလုံးကိုရှင်းနေကတဆင်ဆောင်ရွက်ဖို့ပြောကြားထားပြီးသားမို့တရားရုံးမှာလည်းရှင်းနေတွေနဲ့သာလျှောက်လဲသွားမှာဖြစ်တယ်လို့ဒေါက်တာဆန်းစုကြည်ကပြောကြားတဲ့အကြောင်းသူ့ရဲ့ဥပဒေအကျိုးဆောင်တွေကပြောပါရရှင်
မကင်ပြူတီပြောပြပေးခဲ့တာပါခင်ဗျာ